မြန်မာနိုင်ငံကိုလည်ရကြဒီတဆာကြီးကြွချီလာတဲ့ပုပ်ဟန်ဂနီဖရန်စစ်အနေနဲ့ရိုဟင်ဂျာမွတ်စလင်ပြည်ပခောက်ကိုထဲ့သွင်းပြောကြားခြင်းမရှိတဲ့အတွက်ကျင့်ဝတ်တိတ်ခါတရားရုတ်ရော့သွားစရာမရှိဘူးလို့ဗိုလ်ထုနေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဗာတီကန်နန်းတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်။ပုပ်ဟန်ဂနီအနေနဲ့ရိုဟင်ဂျာဆိုတဲ့ဝေါ်ဟာရကိုခေါ်ယူဆိုတုံးဆွဲခြင်းမရှိတဲ့ပေါ်ဝိပန်တန်တွေထွက်နေတာနဲ့ပတ်သက်လို့သူကတုံ့ပြန်ပြောဆိုလိုက်တာပါအပြည့်အစုံကိုကုစားဝင်းလိုက်တင်ပြပေးပါလိမ့်မယ်ခင်ဗျာ
လူကုန်တိတ်ခါနဲ့လူခွင့်ရေးတိုင်းသားလူမျိုးစုတိုင်းရဲ့ဒလိထုံးစံတွေအပေါ်လေးစားမှုကိုအခြေခံတဲ့ငြိမ်းချမ်းရေးဟာမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တယ်ကာလရှည်ကြာဖြစ်နေတဲ့ပြည်တွင်းပစ္စည်းပခါတွေနဲ့ရန်လိုမုန်းလိမှုတွေကြောင့်ကြီးမားတဲ့ဝေဒနာတွေကိုခံစားခဲ့ကြရတယ်လက်ရှိမှာငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပစ္စည်းပခါတွေကြောင့်ဖြစ်လာတဲ့ဒဏ်ရာတွေကိုကြေအေးခြင်းနဲ့ကုသဖို့ဟာအရေးကြီးဆုံးနိုင်ငံရေးနဲ့ဘာသာရေးလုပ်ငန်းစဉ်ဖြစ်တဲ့စတဲ့ငင်းကြိုင်းနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုပိုဟမီနီဖရန်စစ်ကနေပြည်တော်မှာနိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နိုဝင်ဘာလ28ရက်နေ့မှာတွေ့ဆုံပြီးပြောကြားတဲ့မင်ကွန်းထဲမှာရောမနေ့ကရန်ကုန်ကျက်ဆန်ကွင်းမှာကျင်းပတဲ့လူမှုအုပ်ပြုဆုတောင်းပွဲအတွင်းမှာရောထည့်သွင်းပြောကြားခဲ့ပေမဲ့တခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပဋိပက္ခအကြောင်းနဲ့ရိုဟင်ဂျာဆိုတဲ့ဝဟာရကိုထည့်သွင်းပြောဆိုခဲ့ခြင်းမရှိတာကြောင့်ကျင့်ဝတ်တိတ်ခါရုတ်ရော့သွားပြီးဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါအဲ့ဒီလိုဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ဗာတီကန်နန်းတော်ပြောခွင့်ရ Greg Buck ကရန်ကုန်မြို့မှာနိုဝင်ဘာလ29ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
် I find it really hard to think that the moral authority of the Pope is somehow diminished
ရိုဟင်ဂျာရေးကိုထက်သွင်းပြောဆိုခဲ့ခြင်းမရှိခဲ့တဲ့အတွက်ပိုဟမ်မင်းကြီးနေနဲ့ကျင့်ဝတ်တိတ်ခါတရားရုတ်ရော့သွားတယ်လို့ကျွန်တော်မထင်ပါဘူးလူတွေကမဖြစ်နိုင်တဲ့ကိစ္စကိုဖြေရှင်းပေးနိုင်မှုမမျှော်လင့်ကြပါဘူးပိုဟမ်မင်းကြီးရဲ့ကျင့်ဝတ်တိတ်ခါဟာအခုတိုင်းဆက်ပြီးတော့တရှိနေမှာပါသူအနေနဲ့လောက်ချာရှိတာတွေကိုဆက်ပြီးတော့လောက်သွားမှာပါခင်ဗျားတို့အနေနဲ့သူပြောခဲ့တာတွေမပြောခဲ့တာတွေပေါ်မှာဝေဖန်လို့ရပါတယ်ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပိုဟမ်မင်းကြီးအနေနဲ့ကျင့်ဝတ်တိတ်ခါတရားရုတ်ရော့သွားမှာမဟုတ်ပါဘူးမြန်မာနိုင်ငံကိုရောက်နေတဲ့လေယာဉ်တာခီးစဉ်အတွင်းပိုဟမ်မင်းကြီးအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရိုဟင်ဂျာပြည်ပခါကိုဘလောက်အထိလူသိရှင်ကြားပြောကြားမလဲဆိုတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကအလေးပေးစောင့်ကြည့်နေကြတာပါအခုလ25ရက်နေ့ကမောင်တော်ဒေသမှာရှိတဲ့လူမျိုးရေးစခန်း30ကျော်ကိုအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကအနေနဲ့ရှင်းလင်းရေးလှုပ်ဆောင်ခဲ့ပြီးတဲ့နောက်အင်းနီဂျီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးသွားခဲ့ကြတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။စီးရီးယားပြည်တွင်းစစ်ကြောင့်ဂရိနိုင်ငံလက်စ်ဘို့စ်ကျွန်းကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုပြီးခဲ့တဲ့ဧပြီလလယ်တုန်းကအပွေဟိုင်းမင်းကြီးတွားရောက်တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုဘာကြောင့်မသွားခဲ့တယ်လဲလို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗာတီကန်နန်းတော်ပြောခွင့်ရ Greg Buck ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ
် This was not like the trip to Lesbos okay trip to Lesbos was a refugee trip right this was a trip to Myanmar which we had made diplomatic relations with and as the trip was being organized actually the refugee crisis was aggravated correct
ဒီခီးစဉ်ဟာ Lesbos ကိုသွားတဲ့ခီးစဉ်နဲ့မတူပါဘူးလက်စ်ဘော့စ်ကိုသွားတာကဒုက္ခတွေတွေကိုသွားတွေ့တဲ့ခီးစဉ်ဖြစ်ပါတယ်။ဒီခီးစဉ်ကတော့ကျွန်တော်တို့ရဲ့တန်တမာဆက်သွယ်မှုရှိတဲ့မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့ခီးစဉ်ဖြစ်ပါတယ်။ပြီးတော့ဒီခီးစဉ်အတွက်ပြင်ဆင်နေစေကာလပါပဲ။ဒုက္ခတွေအရေးကပို့ပြီးတော့ကြီးထွားလာခဲ့တာပါ။ဒါဟာဒုက္ခတွေခီးစဉ်ဆိုပြီးတော့စီစဉ်ပြီးတော့ထွက်လာခဲ့တာမဟုတ်ဘူးလို့ကျွန်တော်ဆိုလိုချင်တာပါ။ဒုက္ခတွေအရေးဟာပိုဟမ်မင်းကြီးအဓိကထားဆောင်ရနေတဲ့အကြောင်းအရာတစ်ခုဖြစ်ပါတယ်။ပိုဟမ်မင်းကြီးကဒုက္ခတွေအကြောင်းရွှေ့ပြောင်းနေတဲ့သူတွေအကြောင်းကိုနေ့စဉ်နဲ့မျှပြောဆိုနေတာပါ။ဒါပေမဲ့ဒီခီးစဉ်ကတော့ဒုက္ခတွေတွေကိုသွားတွေ့ဖို့ရည်ရွယ်ပြီးတော့ပြင်ဆင်လာတဲ့ခီးစဉ်မဟုတ်ပါဘူး
။ပိုဟမ်မင်းကြီးရန်ကုန်မြို့ကိုဆက်ရောက်တဲ့နိုဝင်ဘာ28ရက်နေ့မှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကချိုးတင်စီစဉ်ထားခြင်းမရှိဘဲခီးရောက်မဆိုင်ပိုဟမ်မင်းကြီးကိုရုတ်တရက်သွားရောက်တွေ့ဆုံခဲ့တဲ့အပေါ်သူတို့အနေနဲ့အားအားတင်ခဲ့ရကြောင်းအဲ့လိုတွေ့ဆုံဝင်ရဖို့အတွက်တမတော်ဘက်ကတောင်းဆိုလာခြင်းဖြစ်သောခီးစဉ်ဖြစ်မြောက်ရေးစီစဉ်သူမြန်မာနိုင်ငံကက်သလစ်ဘာသာဝင်အသင်းကတာဝန်ရှိသူတဦးကမနေ့ဗုဒ္ဓနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ထောက်ခံရကတော့ပိုဟမ်မင်းကြီးအနေနဲ့တခြားအထင်ကရပုဂ္ဂိုလ်တွေနဲ့မတွေ့ဆုံခင်ရောက်နေတဲ့တန်းပြီကနိုင်ငံတော်အကြီးအကဲကိုအရင်ဆုံးတွေ့ဆုံလို့ရှိတယ်လို့ဆိုပါတယ်။တချို့အနေနဲ့နိုင်ငံရေးကြီးမားချက်ရှိတယ်လို့အမြင်ရှိသူတွေအကြားအဲ့ဒီလိုရုတ်တရက်သွားတွေ့လိုက်တဲ့အပေါ်မေးခွန်းထုတ်ဖျားဖြစ်ခဲ့ပါတယ်။မနေ့ဗုဒ္ဓနေ့မှာပဲပိုဟမ်မင်းကြီးဟာရန်ကုန်ကျက်ဆံခွဲမှာအများပြည်သူအတွက်ဝတ်ပြုဆုတောင်းပွဲကျင်းပခဲ့တာမှာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေခံစားနေရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေပျောက်ကွင်းအောင်လုပ်နိုင်လိမ့်မယ်လို့ပြောကြားခဲ့ပါတယ်။ပိုဟမ်မင်းကြီးရဲ့မစ္စတာတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသအစုံကကက်သလစ်ဘာသာဝင်တွေအပါအဝင်ဝတ်ပြုပွဲကိုလာကြတဲ့ပြည်ရင်းပြည်ပကဘာသာစုံပေးတပ်ပေါင်း3000ခွဲလောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းကြပါတယ်။ ထက်ခက်ခဲခဲလာကြသူတွေရှိတယ်ဆိုတာကိုသူ့အနေနဲ့သိရှိကြောင်းလဲပိုရီဟမင်းကြီးကဝတ်ပြုစုတောင်းမှုအစမှာပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ပိုရီဟမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ပြီးဘာသာရေးကိုအခြေခံတဲ့အကြံဖက်မှုတွေကိုဟန်တာပြီးဘာသာရေးမှာမေတ္တာတရားနဲ့ညီညာရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးကောင်းဆောင်တွေကမိန့်ကြားခဲ့ကြပါတယ်။ဒီကနေ့နိုဝင်ဘာလ30ရက်နေ့မနေ့စနေနေ့15မိနစ်မှာတော့ပိုရီဟမင်းကြီးဟာရန်ကုန်မြို့စိတ်မယ်ရီကက်သီဒရယ်မှာလူငယ်တွေနဲ့ဝတ်ပြုစုတောင်းပွဲကျင်းပပြီးနေ့လယ်တနာရီ9မိနစ်မှာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ခွာမှာဖြစ်ပါတယ်ခင်ဗျ